မင်္ဂလာပါခင်ဗျာစနေညပိုင်းတရားလူလိုက်စီစဉ်ကောင်းဒီကိုကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီအကူပြောင်းကိစ္စပါ။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးမှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကိလုံခွင့်ရနေတဲ့အချိန်ဒီနောက်တစ်ခါတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်ဆိုပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူပြောင်းရေးလုပ်ငန်းစဉ်တွေဟာရပ်တန့်နေတယ်ဆိုပြီးတော့ကုလသမဂ္ဂစုံလိုင်းအဖွဲ့ကဝေဖန်ထောက်ပြနေပါရစေ။ဒီပေါ်မှာဘယ်လိုယူဆလဲဘယ်လိုသုံးသပ်ကြလဲဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးတော့ဖို့ဖြစ်ပါရစေ။ဒီမိုကရေစီကူပြောင်းကာလနိုင်ငံရေးနဲ့လူ့ခွင့်ရေးနောက်လက်ရှိအခြေအနေတွေကိုသုံးသပ်သွားမှာပါ။အဓိကပင်နိုင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်၃ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟိုသုတေသနဌာနတာဝန်ရှိသူတူဖြစ်တဲ့ဦးမျိုးရန်အောင်သိန်းလေတိုင်းပေါ်ရောက်နေပါပြီ။နောက်တူကတော့ဒီ ANC ရခိုင်မျိုးသား ANP ရခိုင်မျိုးသားပါတီကဒီပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်။ဦးလှစောပါ။နောက်တူကတော့နိုင်ငံရေးဒေသသုံးသပ်သူတူဖြစ်တဲ့ဒေါက်တာနိုင်အောင်ဖြစ်ပါတယ်။သူတို့၃ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးမျိုးရန်အောင်သိန်းကိုဖိတ်ခေါ်ကြပါလေကိုမျိုးရန်အောင်ပင်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါပါခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ခုနကကျွန်တော်ပြောသွားသလိုပေါ့နော်မြန်မာဒီမိုကရေစီဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအခုဖြစ်နေတဲ့အခြေအနေတွေအထူးသဖြင့်ရခိုင်ကချင်ရှမ်းပြည်မြောက်ပိုင်းဒီပြဿနာတွေပတ်သက်ပြီးတော့လူခွင့်ရေးအခြေအနေတွေဖြစ်နေတယ်နောက်တစ်ခုကတာဝန်ရှိတဲ့သူတွေအထူးသဖြင့်စစ်တပ်ပေါ့နော်တာဝန်ရှိတဲ့သူတွေကပြစ်ဒဏ်တွေကင်းလွတ်ခွင့်ရနေတယ်တရားဥပဒေစိုးမိုးရေးကလည်းထိရောက်မဖြစ်ဘူးဒီခြေအနေတွေကိုခြုံပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအရှင်ဟုန်နဲ့တွားနေပြီအခုဆိုရက်တက်နေပြီဆိုပြီးတော့ဒီစုံစမ်းရေးအဖွဲ့ရဲ့ FSM ရဲ့ report အစီအစဉ်လာမှာပြောထားပါတယ်ခင်ဗျာတချို့သူတို့အပြင်တခြားလိလာသုံးသက်တဲ့နိုင်ငံရေးဝေဖန်သူတွေကလည်းဒီပေါ်မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဟာဒီစုံတရားနှောင့်နှေးနေတယ်လို့ယူဆရတယ်ရှိပါတယ်ကိုမျိုးရန်အောင်တဲ့ဒီပေါ်မှာနည်းနည်းသုံးသပ်ပြပါလားမှန်တယ်လို့ယူဆပါလားဘယ်လိုအခြေအနေတွေရှိပါလဲ
セクトリーの問題は定義にね、リクエストの4つの要因差だろう。もちろんあるよ。と言われてます。それは今日の参加予告会まで結構と見られてばれた。ディクルエロリーにね、とろろ会議でまたを仕組みを結構見られてばれた。で、で、とろろそうは、とろろパーティーそうはしてないかま。とろろ労働会やね、地域労働会やねかま。ကတော့ပြည်ညံ့တော့မြဲတဲ့ချိန်ရပါတယ်။အဲဒီတော့ကျွန်တော်ကအများစုက25ရာခိုင်နှုန်းပေါ့။မြန်မာကတုံးဘူးပေါ့နော်။ရှိသားတယ်။ဒီတော့မှဆိုရင်25ရာခိုင်နှုန်းထိုင်ရတယ်။တုံးပြီလေ။ကျွန်တော်တို့ရှိသားတယ်ဆိုရင်ဒီထားရကတတိယရှိပါရင်ထားရလိမ့်ဖြစ်နေတယ်။သူတို့ကျွန်တော်ကအချုပ်ချာအာဏာနဲ့အဓိကဆိုင်နေတဲ့ဒီကတာဖြစ်နေတယ်။အခုတော့ဟိုကျွန်တော်ကဟိုတကယ်တမ်းကျောင်းချက်ကိုဆောင်ရတာတမတော်ကဆက်မရှိဘူးလို့ပြောရပါတယ်။အဲ့ဒီအတွက်ကြောင့်ဒီလိုမျိုးစီပင်ကူပြောင်းရှိတာကျွန်တော်ချိန်ရတဲ့ပုံပြီးတော့တစ်ချက်တွေလည်းကြုံတွေ့ရပါတယ်။ရောက်တော့ကျန်တဲ့ဆင်းရဲနဲ့လည်းကြည့်လို့ရှိနေတယ်။ဒီတရားသူဒီကျောင်းပေါ်ဝင်ပေါ်တရားစီရင်မယ်တဲ့ခုလုံးကအရှင်တော့တရားစီရင်မယ်လည်းအဟောင်းပါဗျာ။ရောကျွန်တော်ဆွဲလိုက်တဲ့မတရားစီရင်မယ်လည်းဒီတော့ကိုရှိရမှုဒါလည်းအောက်ချုပ်ကြီးကတရားစီရင်မယ်လည်းမရှိခဲ့ဆော့ဖီယာမျိုးဆိုရင်တော့ဒီလိုတရားဖြစ်ပါတယ်။ဒါပေမဲ့ဥပဒေဖြစ်ဆိုတော့ဆက်လာပြီးပုံပြရဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့လက်ရှိပြည်ထောင်စုမျိုးမျိုးတက်လာတဲ့ခါမှာတော့တရားဝင်တွေစိုးမိုးရေးကိစ္စကိုတပည့်ချီယာကြီးရောက်ခဲ့တယ်လို့ညာလို့ကျွန်တော်တွေ့ရပါတယ်။အဲဒီတော့အပြန်ချုပ်ပြောရရင်ကျွန်တော်တို့ဘယ်တော့ပြတ်နေတယ်ဆိုတော့မဟုတ်ပါဘူး။ဒီလေလက်ကအချိန်တော့မပေါ်ပေါ်လျှောက်ဖြစ်နေတယ်ဆိုတော့ဟုတ်ပါတယ်။အဲ့ဒါတော့လည်းများကြီးကြည့်နေရတယ်အရှုပ်ပြေးနေရတယ်ကျွန်တော်မြင်ပါတယ်ဗျ။
ဟုတ်ကဲ့အဲ့တတိယမှာကျွန်တော်တခုထပ်မေးချင်တာကထင်တော့မပေါက်ဘူးဆိုတဲ့အချင်းဒီပုံပါပဲကိုကားပြီးထပ်မေးချင်ပါလေခုနကပြောတဲ့အခါမှာကိုမျိုးမျိုးရန်အောင်သိန်းပြောတဲ့အခါမှာစစ်တပ်ရဲ့မျက်နှာကိုကြည့်နေရတယ်နောက်တစ်ဖက်မှာအရင်ရနေရဟောင်းနဲ့အလုလုနေရတယ်အဲ့တော့ဒီအချင်းဒီကိုရို့ပဲအပြစ်ဖို့လို့မရအပြစ်ဖို့ရမှာလားတစ်ဖက်မှာ NLD အစိုးရရဲ့ကိုယ်တိုင်လုံနိုင်တဲ့အာရင်နဲ့ပတ်သက်လို့ဘယ်လိုသုံးသပ်ချင်လဲအာရင်ကိုယ်တိုင်ကနည်းနေလို့မဖြစ်နိုင်ဘူးလား
ကျွန်တော်ဘုဘုံနဲ့ကြောက်မယ်ဆိုရင်အဲ့ကိုကျောင်းတက်တာပေါ့ကွာဘောလို့ဒီလိုရှိနေတော့တာလီဘုတ်တော့ဆန်ဆူချီနေနေဒီချက်ပုံပြီးတော့တက်တော့ကိုပြောဆိုကိုင်းတူတဲ့တယ်လို့ကျွန်တော်ပုံပြီးရမြင်ပါတယ်ခင်ဗျာဘယ်ဘယ်ကျွန်တော်ပြောတဲ့စကားတော့ဘယ်လိုချုပ်ပြန်လဲဆိုတော့ကျွန်တော်တိုင်းမသိဘူးဘာကြောင့်လဲဆိုတော့ဒီချက်ပုံပြီးတော့ပြင်းမထန်တိုင်းကျလို့ရှိရင်တက်တော့ကဘယ်လိုတုံ့ပြန်လာမလဲဆိုတော့လေးတော့လေကျွန်တော်ရှိနေပါတယ်ဒီတော့ကျွန်တော်ပုံပြီးရအမြင်ရတယ်ဆိုတော့ဒီချက်ပုံပြီးတော့အာဆုံးပြီးတော့ပြောစီချင်တယ်တိုင်းတွေ့စီချင်တယ်တကယ်တည်းဤသူလူပြည့်ချုပ်ကံမှုနော်ဤလက်ချက်ကလေးစီမဒီလူလူတွေပြစ်ခါရင်အာနာကတော့လက်ထဲမှာရှိနေတယ်တမလို့ပြစ်ခါရင်ဆိုတာကပြောရရင်တော့ပြည်သူအခြေခံဥပဒေအရအင်းကြဲအာနာဖြစ်တယ်ဒါကြောင့်တော့ဒီကဘူတုံးတုံးတက်လို့ဖြစ်ချင်တယ်ဒါမှမဟုတ်တောင်ဖန်ဆုချီနေရဲ့ အားရပို့ပြီးထားလဲဆိုတာကိုကျွန်တော်မသိပါဘူးဒါကြောင့်မို့လို့ကျွန်တော်ဒီရွှေစွားချက်ပြည်ပြင်းရင်ဘယ်တော့ဒီမှာလဲဆိုတော့မမြင်ရပါဘူးကျွန်တော်ပြောတာကတော့ဘာသာကြီးစာဖြစ်ဖြစ်တချက်ကြီးစာဖြစ်ဖြစ်ပေါ့နော်ကျွန်တော်ပါတီအစိုးရဘက်ကအဲ့မဲ့တူလိုက်ပြန်ကာကွယ်နေရတယ်ဟာချင်းနေရတယ်ကျွန်တော်မြင်ပါတယ်ဒီအချိန်ကြီးကလည်းပဲဒီမိုကရေစီအပြင်ကူပြောရေးဖြစ်စဉ်ကိုနှောင့်နှေးကြည့်တယ်ဒါမှမဟုတ်
ဟုတ်ကဲ့ကိုမျိုးရံအောင်တိတ်လီလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်ဦးလာစောဖိတ်ခေါ်ကြပါလေဦးလာစောကြားပါလားခင်ဗျာဦးလာစောကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးလာစောခုနကကိုမျိုးရံအောင်တိတ်ကတော့ပြောပါလေခင်ဗျာဒီလက်ရှိအကူပြောင်းကနှိကွင်းနေတဲ့ယူဆပါနော်တစ်ဖက်မှာအကူပြောင်းကတုံဆိုင်နေပြီဆိုပြီးတော့ဆွဆွဲချက်တွေလည်းရှိပါတယ်အဲ့တော့ဦးလာစောအမြင်နဲ့သိကြပါလေကိုမျိုးရံအောင်တိတ်ဖြည့်ရှင်းချက်အပေါ်မှာတုံ့ပြန်ချက်လည်းသိကြပါတယ်
ကျွန်တော်အဲ့2008တွေပါလေဘာမှကျွန်တော်အဲ့မပြောလို့အဲ့စေတနာဖြစ်ရင်2008ဘာညာအဲ့ချီချီဝဲတွေပြောမလို့ကျွန်တော်ကတမတော်သိစခံလဲမဟုတ်ဘူး NLD သက်ခံလဲမဟုတ်ဘူးနော်အဲ့ဒါမဲ့ကျွန်တော်တန်းကြီးကိုကောင်းနေတဲ့လူပါအဲ့တော့ရခိုင်ပြောက်နေတဲ့အခုဖြစ်တဲ့အရေးကြီးကအခုဖြစ်နေတဲ့ကိစ္စကအမတန်ကြီးလေးကိုကောင်းတယ်အဲ့တော့ကျွန်တော်တူတူပဲပြောမယ်အဲ့ UN ဆုံးဖြတ်ချက်ကိုကျွန်တော်ရခိုင်ပြောက်နေကြတော့လုံးဝလက်မခံဘူးဒါပဲနော်အဲ့တော့ ICC တို့ဘာလို့ UNI အဲ့လာတို့ဘလို့မှလက်မခံဘူးရခိုင်လည်းလက်ခံမှာမဟုတ်ရခိုင်ကိုစားကျွန်တော်ပြောပါရစေ။အဲ့တော့ NLD ကိုလည်းကာပေးနေကြမလို့2008လည်းဘာမှပြောကြမလို့အဲ့တော့ဒီဟာတကယ်လို့စိန်ခေါ်မှုကြီးတရားဖြစ်လာမယ်ဆိုရင်ကျွန်တော်တို့ဒီတောင်စုမှာရှိတဲ့လူတွေအကုန်လုံးဘလို့လောက်ကြမလဲ။အဲ့ NLD ကိုစန့်ကျင်စရာလည်းမလိုဘူး NLD ကို NLD မှာအမတန် NLD ကအမတန်ညံ့ဖျင်းနေဆိုတဲ့ပိုက်နဲ့အများကြီးတဲ့ကျွန်တော်လွတ်တော်ထဲမှာရှိနေတဲ့လူပါနော်ကောင်းတာတွေလည်းရှိတယ်။အာကျွန်တော်လွတ်တော်ထဲမှာလွတ်တော်ကောင်းတဲ့ပိုင်းလည်းရှိတယ်၊ညံ့တဲ့ပိုင်းလည်းရှိတယ်။အဲ့လိုပဲတက်မတော်ထဲမှာကောင်းတဲ့ပိုင်းလည်းရှိတယ်။အရင်တော့သမိုင်းကြောင်းပါတာလည်းရှိမယ်။အတက်မတော်ကကျွန်တော်ကြည့်လို့ပဲလို့မရဘူး။ဘာလဲပြောပြောအခု NLD အပေါ်ပဲအကုန်လုံးဟာလွတ်တော်တွေကိုရောက်လာတဲ့ခါမှာ2008ကိုကြိုင်ပြီးတော့သစ္စာခံပြီးတော့လွတ်တော်တွေဝင်လာခဲ့ပါ။မကြိုက်ဘူးဆိုလည်းကြာဆက်ပေါ့ဗျာ။အဲ့တော့2008ကိုပြောရမလို့ဘူး။အဲ့တော့သူတို့ပဲပြောမယ် UN ဆုံးဖြတ်ချက်ကိုလုံးဝမကြိုက်ဘူးလုံးဝလက်မခံဘူးဒါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ခုထပ်မေးချင်ပါတယ်လက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဦးလှဆောရဲ့တုံ့သက်ချက်ပေါ့ခုနကကိုမျိုးရံအောင်တိန့်ပြောနေလို့နှုတ်တုံ့နှင်းနေရလားဒါမှမဟုတ်ရက်ဆိုင်နေတဲ့သဘောလားဘယ်လိုမြင်ပါလဲ
ကျွန်တော်ပြောမယ်တုံ့ဒီနောက်ရှိဒီမိုကရေစီ transition ဟာကိုအဲ့ဒီ UN resolution နဲ့မှာ UN report မှာတော်တော်စူးစူးဝါးဝါဝေဖန်တာကရှိတယ်ပေါ့ရနော်ကျွန်တော်ကြားတယ်ပေါ့
ဟုတ်ပြီ
လေးတမျက်နှာလေးရကျော်လဲကျွန်တော်မဖတ်နိုင်ဘူးနော်ဟုတ်ပြီကြားတယ်ကျွန်တော်ကဒီမိုကရေစီခံစင်ကိုပင်ပင်ပန်းပန်းခက်ခက်ခဲခဲတောင်းနေရတယ်ကျွန်တော် NLD ကိုလည်းဝေဖန်တယ်တမတော်ကိုလည်းဝေဖန်တယ်ကျွန်တော်တန်းချစ်ဒီချစ်စိတ်ရှိတဲ့တရားခိုင်တယောက်နေတဲ့ကျွန်တော်ဝေဖန်တာကျွန်တော် NLD လည်းမကာဘူးတက်လည်းမကာဘူးဒါပေမဲ့ကျွန်တော်ခက်ခက်ခဲတောင်းနေတယ်အဲ့ဒီ UN ဟာ UN ကဝေဖန်တဲ့ဟာကျွန်တော်တို့ဘယူးကြဘူး political set agenda တွေပါတယ် political trapping you trap တွေပါတယ်နော်အဲ့တော့အဲ့ဒါပဲကျွန်တော်တို့ကတော့ကျွန်တော်တို့ကတိုက်ပြည်မှာညီညွတ်ဖြစ်စေခြင်းနဲ့ NLD မှာလည်းအားနည်းချက်တွေအများကြီးတက်မတော်လည်းအားနည်းရရှိတယ်ကျွန်တော်တို့တက်မတော်နဲ့ NLD နဲ့တိုင်းရင်းသားတွေနဲ့အကုန်လုံးညီညွတ်ဖြစ်စေခြင်းနဲ့ပြည်သူစုကိုငြိမ့်စေခြင်းနဲ့ပြည်သူအကုန်လုံးပြည်သူမှန်မှန်နဲ့ democratic transition ကိုပေါ်စေခြင်းနဲ့ကြီးတာနှီးတယ်အဲ့နှီးတဲ့အတွက်ကြောင့်NLD မှာလည်းတောင်းဝန်ရှိတယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုလည်းထပ်မေးချင်တယ်ဦးလာစောခုနကဦးလာစောပြောတဲ့ခင်မှာဒီအစင်ကန်စာကမယူသားဘူးဆိုတဲ့ချက်ကဟိုတနေ့ကလည်းဦးစောထေပြောပါတယ်ဒီအစင်ကန်စာကြောင့်တိုင်းပြည်ရဲ့ညီညွတ်ရေးပေါင်းစည်းကိုထိခိုက်စေတယ်ဆိုတော့မယူသားဘူး track လုပ်တယ်ထောင်ချောက်ထောင်ထားတယ်ဆိုတာကမြန်မာနိုင်ငံရေးအတွက်သူတို့ဘလို့ဘလို့နည်းနည်းပို့ဝင်လင်းပြောလို့ရမလားဘလို့မယူသားတဲ့ချက်လဲဘလို့ဖြစ်စီချင်တယ်လို့မြင်ပါလဲ
မဟုတ်ဘူးလေကျွန်တော်တို့ကသူတို့ကတစ်ဖက်တစ်ပဲဒါ political agenda တစ်ခုနဲ့ setting လုပ်ပြီးတော့ကျွန်တော်တို့မြန်မာဆန္ဒစိတ်ရှင်းစေတာမှန်နေဆိုရင်ကျွန်တော်တို့ခက်တောင်းနေရတဲ့ကျွန်တော်အတွေ့အကြုံနဲ့အမတန်နေတဲ့ democratic transition ကိုအပြုတ်ဘောနဲ့ကျွန်တော်လိုရမယ်အခုကကျွန်တော်တို့ဓမ္မတော်ကောင်းဆောင်တွေကိုလည်း ICC နဲ့ညှိပြီးတော့ဘာလုပ်မယ်ညာလုပ်မယ်ပြောတယ်ကျွန်တော်နိုင်ငံကောင်းဆောင်ပေါ်ရပါပြောပြောကျွန်တော် national leader ပေါ့လေကျွန်တော်ဒေါအောင်ဆန်းစုကြည်ကိုလည်းရစရာမရှိအောင်ပုတ်ခတိုက်ခိုက်ဝိတ္တိတိပြန်ရုပ်သိမ်းပါညာလောက်တာဆိုတာဒါ uncivilized ပဲကျွန်တော်ဘယ်လိုမှလက်ခံလို့မရဘူးဒါအဲ့တော့အဲ့ဒါရဟာတွေကကျွန်တော်မြန်မာ democratic transition ကိုဘယ်လိုမှအထောက်မပြုဘူး
ဟုတ်ကဲ့
ဘယ်လိုမှမယူရဲဆိုတာအပါ ကျွန်တော်အားနည်းချက်တွေရှိတာပေါ့ကျွန်တော်မဆောင်ချင်တဲ့ကာကြလည်းမလိုဘူးကျွန်တောက National Reconciliation ဆိုတာကျွန်တော်တို့တောင်းမယ်လမ်းစဉ်ပဲအဲ့ဒါပဲ
ဟုတ်ကဲ့
အဲ့တော့ဒီကိစ္စဟာကျွန်တော်တို့ကကျွန်တော်ထင်တာပေါ့လေကျွန်တော်ရခိုင်လေးကအထင်ပေါ့ကျွန်တော်တို့ကဟိုနိုင်ငံစုခွင်လည်းမဟုတ်ဘူးအထင်ဒါပေမဲ့ရခိုင်လေးကဘဝနဲ့ညီညီလာတဲ့အတွေ့အကြုံပေါ့လေဘူးဒီတော်မောင်တော်နေမြေမှာကျွန်တော်တို့ဘယ်သူမှမရှိဘဲနဲ့ UN တပ်တွေဝင်လာမယ်နော်ကျွန်တော်ကုစုဖို့လို့အဲ့ဒီ territory တခုကို UN ရဲ့စူပါစီချက်ကောင်းမှလုံးလာမယ်နော်ပြီးတော့အဲ့ကုစုဖို့လို့အဲ့ Islamic Republic တခုထောင်မယ်ဆိုတဲ့ agenda နဲ့တောင်းနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နားလဲပါပြီကုဦးလာစောလေလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာနိုင်အောင်ကြားပါလားခင်ဗျ
ကြားပါတယ်
ဟုတ်ကဲ့ခုနကဦးလာစောပြောသွားတဲ့အထဲမှာဒီလက်ရှိဒီ FFM ဒီကုလသမဂ္ဂစုံစမ်းရေးစီရင်တာတကယ်တမ်းပြောမြန်မာဒီမိုကရေစီရေးအသွင်ကူးပြောင်းရေးအတွက်တောင်မှအထောက်အကူမဖြစ်စေပါဘူးတဲ့အဲဒီအစီရင်တာမှာတော့ခုနကပြောလို့ဒီမိုကရေစီလုပ်ငန်းစဉ်ဟာရပ်တန့်နေပြီလို့ဆိုထားပါတယ်ဒီအပေါ်ဒီမှာဟိုတော်တော်နေရောအမြင်သိကြပါလားခင်ဗျ
ကျွန်တော်အမြင်ပြောချင်တာကတော့ဒီစုံစမ်းစစ်ဆေးကော်မရှင်တွေ့ကြည့်ချက်တည်းမှာသူတို့စပြောတဲ့ကိစ္စတခုရှိတယ်ဒါကဘာလဲဆိုတော့ဒီ2019ကဖြစ်တဲ့ကိစ္စမျိုးကဖြစ်ဖို့စောင့်နေသလိုပဲတဲ့တကယ်တမ်းပြောရင်2012လောက်တည်းကကျူတင်ကာကွယ်တားဆီးနိုင်မယ်ဆိုရင်ဒါမျိုးဖြစ်လာမှာမဟုတ်ဘူးပေါ့ဆိုတော့အဲ့ဒီပုံမှာအခြေခံကြီးပြောရရင်ကျွန်တော်အနေနဲ့မြင်တာကတော့ဘာလဲဆိုတော့အခုဒီအစဉ်ကစားတစ်ခုလုံးပြောနေတာကလည်းဒီရခိုင်မှာဖြစ်တဲ့ရေးကိစ္စတွေမျိုးပဲနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကိစ္စတွေပြောနေတယ်ဒါရက်ပြင်သူတို့ပုံရေးကြည့်တာကစုံစမ်းစစ်ဆေးလူကြီးတွေပြောရတာကဘာလဲဆိုတော့သူတို့ကအချက်လက်တင်ကြည့်နေတာမဟုတ်ဘဲနဲ့ဒီလိုအချင်းချင်းမျိုးတွေတမာစီမာတောက်လျှောက်လူခွင့်ချိုးဖောက်မှုတွေအထူးသဖြင့်လူနည်းစုဒီပုံမှာဖြစ်နေတဲ့တက်တံမော့ဖြစ်စဉ်ပုံစံကိုကြည့်တဲ့အခါမှာကြတော့ဘာသွားတယ်လဲဆိုတော့ဒီဒီတိုင်းလားလူမျိုးစုလူနည်းစုတခုဆိုလို့ရှိရင်ဒါသူတို့စက်ကျင်နေခြင်းလို့ရှိရင်အရသားတွေဆိုလို့ရှိရင်လည်းဒါဟိုအမြင့်ချက်အမျိုးပြုတ်ဆိုရကိစ္စမျိုးပေါ့ခွင့်ပြုချက်အောက်ထဲမှာနေခြင်းနေကောင်းကောင်းနေနေမနေမျိုးပြုတ်မယ်ဆိုတော့ကိစ္စမျိုးတွေဖြစ်အဲ့လိုပတ်တံမျိုးတွေရှိလာတယ်ပေါ့နော်ဆိုတော့အခုပြောနေတယ်ပြောနေကြတဲ့ဂျီနိုဆိုက်ပညာပြောနေတယ်ဆိုပေမဲ့လို့ဂျီနိုဆိုက်မဖြစ်ခင်အဆင့်တွေကဖြစ်နေတာရှိတယ်နောက်သူတို့ဒီလိမ့်လာစုံစမ်းမှုတွေလုပ်တဲ့အခါမှာလည်းသူ2000နောက်ခုနှစ်လောက်တရားနေပြီးတော့စပြီးတော့ကြည်လာတော့ပြောတယ်ဒါလည်းကျွန်တော်တို့တခြားလုံးပြောနေကိစ္စပါเนาะကျွန်တော်တို့ဒီဗမာတပ်မတော်ကနေပြောဖြတ်လေးပြတ်လုတ်တဲ့ပုံစံလေးနောက်ပြီးတော့ဒီတိုင်းတိုင်းနဲ့ပတ်သက်လို့တိုက်ပွဲတွေမှာဒီကြွာလားတွေကိုပါဒီရန်သူလိုဆက်ဆံပြီးတော့လုတ်လာတဲ့ပုံစံလေးအားလုံးကဒီလိုဖြစ်လာတယ်ဖြစ်လာတော့ကျွန်တော်တို့ကဒီအမျိုးသားပြန်လဲတင်းမြတ်ရေးလို့ငင်းငင်းလို့ဘာလို့ထိခိုက်လာလဲဆိုတော့လူတယောက်ချင်းတယောက်ချင်းဒီပြည်သူ့ဘဝလုံခြုံရေးဆိုတော့ဒီ human security ဆိုတာကအဲ့ဒီပဋိပက္ခဖြစ်နေတဲ့နေရာတွေမှာရှိနေမှာမဟုတ်ဘူး။တဲ့နေရာတွေမှာရှိနေတယ်။ဒါပေမဲ့ပုံဆိုးတာကဘာလို့ဆိုအနိုင်ခံဖယ်ကျင်ခံတဲ့လူတွေပေါ်မှာပုံဖြစ်လာတယ်။နောက်ပြီးတော့အထူးသဖြင့်တိုင်းသားလူမျိုးစုတွေနောက်ဘာသာရေးရဲ့လူမျိုးစုတွေပေါ်မှာပုံဖြစ်လာတယ်။နော်ဒါကအခုရခိုင်မရှိရိုဟင်ဂျာတွေဖြစ်နေမှာမဟုတ်ဘူး။နောက်ပိုင်းမှာဆိုလို့ရှိရင်အဲ့နောက်ပိုင်းမှာဆိုလို့ရှိရင်တခြားနေရာမှာရှိတဲ့မွတ်စလင်တွေတခြားနေရာမှာရှိတဲ့ခရစ်စတန်တွေပေါ်မှာဖြစ်လာတယ်။အဲ့တော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်ဒါလူတယောက်ချင်းရဲ့လုံခြုံရေးဘဝဆိုတဲ့ကိစ္စကပဋိပက္ခဖြစ်နေတဲ့နေရာတွေမှာမကဘဲနဲ့ကျန်တဲ့နေရာတွေမှာဘာမှမရှိနေပါလားဆိုတဲ့တရားဥပဒေစိုးမိုးမှုနဲ့တရားဥပဒေကာကွယ်မှုဆိုတာမရှိနေဘူး။နောက်ပြီးတော့အမျိုးသားပြန်လည်တည်မြဲရေးအတွက်လိုအပ်တဲ့နော်ရန်လုံမှုတွေပပြတ်ဖို့နော်ပြင်းနေမှုတွေပပြတ်ဖို့ဆိုတဲ့အနေအထားတွေရတယ်။စနေချာပို့ဆိုးလာနေတာဖြစ်တယ်။နောက်တစ်ခုကကျွန်တော်အနေနဲ့ဖြစ်ချင်ဆုံးတာဘာလဲဆိုတော့ဟိုဟိုလူလူချင်းမပြင်ပဲနဲ့အိမ်နှိမ်ချတဲ့စိတ်သက်တွေနော်ဘာလဲကိုလူဘာသာရေးဟိုလူမျိုးရေးပေါ်မှာအခြေခံပြီးတော့မှကိုကကြီးမြတ်တဲ့လွှမ်းမိုးခြင်းနဲ့စိတ်သက်တွေဖြစ်နေတဲ့ဟာတွေမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ပြောနေတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုတာအဖြစ်ဘူးအဲ့ဒီအတွက်ကြောင့်မလို့စစ်တပ်နဲ့နော်လက်ရှိအစိုးရမှရင်တာဝန်ရှိအောင်မဟုတ်အဲ့လိုရအောင်မှတောင်းရှိတယ်။အဲ့ဒီမပြောင်းနိုင်တဲ့ကျွန်တော်ဖြစ်ဘူး
။ဟုတ်ကဲ့
ပြောချင်တာကဘာလို့ဆိုတော့ဒါလေးကိုစကောက်ပြီးပြောမယ်ဆိုလို့ရှိရင်ခုနပြောတဲ့ငញ្ញံရေးအမျိုးသားပြန်တဲ့ငញ្ញံရေးကျွန်တော်တို့လူအလုံးရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးအလုံးထိကြတယ်။
ဟုတ်ကဲ့အဲ့မှာခုနကဆွေးနွေးသွားကြတဲ့အထက်မှာအထူးပြီးဥလာဆောပြောသွားတဲ့အထက်မှာဒီအစင်ငန်စာကခုနကကိုနိုင်အောင်ပြောသွားတာလည်းရှိမှာတယောက်ပြီးဆွေးမှုရေးတော့ထိခဲ့တယ်ဒီအစင်ငန်စာကတစ်ဖက်မှာတော့မြန်မာဆူရဘက်ကပဲကြီးကြီးခုနကဥလာဆောလိုရခိုင်ဖွဲ့စည်းကပဲကြီးသူကတော့နိုင်ငံရေးတောင်းကနေကြီးတဲ့ခါကျတော့အသွေးကူးပြောင်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်ဆိုပြီးတုံးနေပါတယ်ဥမာဥဆော့သေးလို့ပြောရင်ဆိုလို့ရှိရင်လည်းဒီတောင်းစီရေးညီညွတ်ရေးကိုထိခိုက်စေတယ်လို့တုံးနေပါတယ်အဲ့တော့ဒီပေါ်မှာဥဒေါက်တာနိုင်အောင်ဘယ်လိုယူဆပါလဲခင်ဗျ
ကျွန်တော်ပြောတယ်လေကျွန်တော်ပြောတယ်ထိခိုက်တယ်ဒါပေမဲ့ထိခိုက်တယ်ဆိုတာကမနေ့ကဥစော်သေးပြောလို့လည်းမတူဘူးတစ်ခုလုံးမှာဒီလိုမျိုးလူငယ်စုတွေတော့ဘာသာရေးရပြလူမျိုးရလူငယ်စုတွေပေါ်မှာဒါမျိုးတွေဖြစ်တဲ့ပုံစံတွေရှိနေတယ်ဆိုလို့ရှိရင်ဒါတွေကိုဘာကြောင့်ဖြစ်လဲဆိုတာမပြင်းသေး၍အဲ့ဒီလူတွေကစိတ်ခံစားချက်ပဲကောင်းပါမယ်အဲ့တော့ဘယ်လိုလုပ်ယုံကြည်မှုပေးနိုင်ပါမလဲတော့ကျွန်တော်တို့ပြီးခဲ့တဲ့ဒီအဖြစ်ခရစိတ်တချို့ညတွေအထူးပဲကချင်းနဲ့ဒီဆက်မြင်ရပါမှာဖြစ်လာတဲ့အချိန်နောက်ပိုင်းအခုကရင်မှာလည်းတချို့တစိုင်းရှိနေဆိုတော့ဒီလိုမျိုးတစ်ခုဖြစ်နေပြီလို့ရှိရင်စေရဖြစ်ရှင်တဲ့ရက်သားတွေပေါ်မှာတင်မှတ်ထားတယ်အဲ့လိုလှုပ်ဆောင်နေတဲ့ကိစ္စရဲ့အလုံးအဖြစ်ပေးရင်းမှုမရှိဘူးဆိုတာကဒီပြည်အောင်စုထဲမှာဝင်နေဖို့အတွက်ကိုဘယ်သူကစိတ်ချလုံးကြပါမလဲ
ဟုတ်ကဲ့ဟုတ်ကဲ့ကိုဒေါက်တာနေအောင်ကိုမျိုးရံအောင်သိန်းဦးလာစောဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတို့ရှင်တွေကိုလှည့်ပေးကြပါလေကျွန်တော်ဒီညမှာနည်းနည်းလေးထပ်ဖြည့်ပြောချင်တာကဒီကုလသမဂ္ဂရဲ့အစီအခံစာမှာတကယ်တမ်းထောက်ပြပြီးတော့အချက်လက်တွေပြောတဲ့အထမှာရခိုင်မြောက်ပိုင်းအခြေအနေတွေမကပါဘူးကချင်ပြည်နယ်ရှမ်းပြည်မြောက်ပိုင်းအဲ့မှာဖြစ်ခဲ့တဲ့လူခွေချိုးပေါက်မှုတွေတော်တော်လေးကိုအချက်လက်ထည့်ထားပါလေအဲ့တော့ကြောင့်မလို့သူအစီအခံစာကဒီဒေတာတစ်ခုတည်းမကပါဘူးဒေတာ3ခုလုံးနဲ့မြန်မာပြည်ဒီပြည်လုံးကိုခြုံပြီးတော့ဖော်ပြထားတဲ့လူခွေအစီအခံစာဖြစ်ပါတယ်ကျွန်တော်တို့ရှင်တွေကိုလှည့်ပေးကြပါတယ်အရင်ဆုံးကိုငင်းချမ်းအောင်ဖင်လန်နိုင်ငံပါကိုငင်းချမ်းဆွေးနွေးလို့
ဟုတ်ကဲ့အခုတော်တော်လေးလိုရေးနဲ့ပြောပါမယ
်ဟုတ်ကဲ့
အခုဦးဦးလာစောတော်တွေပြောတယ်ကိုမျိုးရအောင်ငင်းတော်တွေပြောတယ်ကိုနိုင်အောင်တို့တွေပြောတယ်ကိုမျိုးရအောင်သိရတော့2008ခြေကဥပဒေပေါ် NLD ရစစ်တပ်ကိုကာကွယ်တယ်ပေါ့ဦးဦးလာစောကတော့ဟုတ်တာဒီစစ်တပ်ကိုအရေးကြီးတာသူတို့မကြိုက်ဘူးပေါ့ရခိုင်ကိုစားကိုသူကပြောတာစစ်တပ်ကိုကာကွယ်တာသူမကြိုက်ဘူးလေဒါမှကျွန်တော်မနေ့တော့ကဆိုလို့ရှိရင် WKC ပေါ့တချင်တိုင်းရင်းသားတွေအဖွဲ့ရနေပြီးတော့စစ်တပ်ကိုအရေးကြီးတာကိုသူတို့ထောက်ခံတယ်ဆိုပြီးတော့တကယ်ရေလည်းပြောတယ်တချင်တွေလည်းပြောတယ်ချင်းတွေလည်းပြောတယ်ရခိုင်နဲ့မော်ရတယ်ပေါ့ဗျာစစ်တပ်ကိုထောက်ခံတာရှိပြီးတော့လို့ရှိရင်ရခိုင်အရေးကြလို့ရှိရင်ဗမာပြည်အရေးလို့ပြောတယ်အဲ့တော့ဦးလာစောတော်ကဒီမိုကရေစီရဲ့ဘာလဲခဏခါအောင်ဒီအနာချင်းကိုတိုက်တာလားစစ်တပ်နဲ့ပေါင်းပြီးရခိုင်လူတွေကအခွင့်အရေးယူမှာလားဒီမိုကရေစီရက်တာမရက်တာဖြင့်စစ်အနာချင်းတွေဖမ်းတဲ့ကိစ္စကိုကိုမလုံးနိုင်ရင်နိုင်ငံတကာကိုဘာဖြစ်လို့တိုင်းရင်းသားတွေကလွှဲမပေးတာလဲဒါမျိုးပဲကြည့်ကြတာပါကျန်တာတော့ဘာမှပြောစရာမရှိပါဘူ
းဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်
ဒီကတော့မရှိသေးတာချိန်နေပါလေ
ဟုတ်ကဲ့ကျွန်တော
်ရာရေးဝင်ကြီးကဘာမှမလုပ်တာမလုပ်နိုင်တာ
ဟုတ်ကဲ့ကျွန်တော်ဦးလာစောပြီးရင်ကျွန်တော်ပြန်ပြီးတော့ပြေးပါမယ်အခုနောက်တရရှိတူဖိတ်ခေါ်ချင်ပါလေကိုမိုးရန်ကျော်တို့တို့စနေမြင်များလို့ရပါတယ
်။ဟုတ်ကဲ့ကျွန်တော်ကတော့ကျွန်တော်တို့နိုင်ငံကကျွန်တော်ပြောတာအခုလာကျွန်တော်တို့နိုင်ငံကြီးကိုဘာသာရေးနဲ့စီးလို့လုပ်နေတယ်ဗျာ။ဟုတ်တယ်။နိုင်ငံကြီးကိုကျွန်တော်တို့ဘာသာရေးနဲ့စီးလို့လုပ်တယ်။ကျွန်တော်ကကိုယ့်နိုင်ငံကိုယ့်အကူကျွန်တော်တို့အုပ်ချုပ်တယ်။ကိုယ့်နိုင်ငံကိုယ့်လူမျိုးတွေကိုကိုယ့်အကူကိုယ့်နိုင်ငံအတွက်ကိုဟိုခုနပြောတဲ့ကိုယ့်နိုင်ငံအတွက်မှာလည်းဥရီနယ်ကျွန်တော်တို့ကအော်ဖစ်ချင်တယ်။ကိုယ်တော်နိုင်ငံမှာလာနေတဲ့ပြည်သူတွေစဉ်းစားကြည့်ရင်ကျွန်တော်မိုးတလီတွေကတော့လောင်းလေကျွန်တော်နိုင်ငံရဲ့ဥပဒေနဲ့တိုင်းလိုက်နာမယ်ကျွန်တော်နိုင်ငံမှာနေနေကျွန်တော်ဥပဒေကိုလိုက်နာမယ်ဟုတ်တယ်မလားအခုနောက်ပြည်သူတွေကျွန်တော်ပြောတာအခုနောက်ပြည်သူတွေကိုယ်စီရနေပြီးတော့ဟောပြပြီးတော့ခုနောက်ပြည်သူတွေနိုင်ငံရေးကိုနိုင်ငံနဲ့ကုလိုလိုနဲ့မိုးတလီနဲ့ကုလိုလိုနဲ့ကျွန်တော်တို့အဲ့ဒီအကြောင်းကိုကျွန်တော်မလို့ကျွန်တော်ကတော့ကျွန်တော်က28နှစ်ကျော်တာဝန်ထမ်းတော်နေတာကျွန်တော်နိုင်ငံရေးကိုလည်းကျွန်တော်ဟောမှာပြဘူးဒီလိုလိုပေါ်မှာလည်းကျွန်တော်တခုမှအကောင်မဖြစ်သေးဘူးကျွန်တော်အားကြောင့်မလို့ဘုရားတရားလို့မဟုတ်ဘူးအခြေခံဥတွေကိုပြင်ဆင်ဖို့ကြောင့်လည်းကျွန်တော်တို့ကတော့လုံးဝလက်မခံဘူ
းဟုတ်ကဲ့ပါခင်ဗျာဒါတော့ကိုမိုးရန်ကျော်ရဲ့အမြင်ဖြစ်ပါတယ်နောက်ထပ်သရရှိတူဖိတ်ခေါ်ကြပါလေကိုစလိုက်ဖွေကုံကိုစလိုက်ဖွေကုံတို့တို့ဆွေးနွေးမြင်များလို့ရပါတယ
်ဟုတ်ကဲ့ဒီခိုင်ကိစ္စမှာတို့နိုင်ငံရေးတူတဲ့ဖွေဟန်တလုံးနေတဲ့ဥစ္စာကတော့တမရော်နဲ့ဘင်္ဂါလီပဲအဲ့တော့တမရော်နဲ့ဘင်္ဂါလီကတော့ကျွန်တော်တို့ပြည်သူရည်ကိုယ်ပြောလို့မမနေရဆိုတာသူတို့ရဲ့သဘောပေါက်ဖို့လိုတယ်အဲ့တော့ဒီတက်မတော်ကဒီတူလေးအောက်မှာမနေချင်တော့အစိုးရလေးအောက်မှာမနေချင်တဲ့တွေ့ဒီတက်တဖြစ်ချင်းကတော့တော်ချက်တယ်ဒီလိုများ2000 Facebook တင်ပြီးတော့မှတက်မတော်ကဒီလူကြီးကအစိုးရလေးအောက်မှာနေနေဆိုရင်ဒီကေတနာလေးလေးဖြစ်ရှင်းလို့ရတယ်အဲ့တော့ကျွန်တော်တို့ဒင်္ဂါလီကိုလည်းမကြိုက်ဘူးတက်မတော်ကိုလည်းမကြိုက်ဘူးသူတို့နေရာမှာဒီမှာနေရာမှာလေးနေရာကိုသူတို့ပင်စင်နေဆိုရင်တော့သူတို့ကဒီကေတနာတော့ဖြစ်ရှင်းလို့ရတယ်ကျေနပွဲစလုံးတို့နေရာမှာမနေဘူးတို့စိတ်ဓာတ်တွေကလည်းမမှန်ကန်တဲ့အတွက်ဒီပြဿနာကမဖြေရှင်းနိုင်တဲ့ဒီမိုကရေစီတိုက်ရိုက်ရှင်းက ကျန်တဲ့ရဖြစ်ပါလေလို့ကျွန်တော်မြင်နေကြ။
ဟုတ်ကဲ့ခင်ဗျာ။ကိုစလိုက်ဖွေကွန်ရဲ့အမြင်မှာကျွန်တော်ဥလှစောကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ခုနကကုညင်းညံပြောထားတဲ့ထဲမှာတိုင်းသားကြီးထဲမှာရခိုင်လူမျိုးနဲ့မွန်လူမျိုးတွေကစစ်တပ်ကိုများပို့ပြီးတော့ထောက်ခံနေသလားတဲ့။သူကဆွဲဆွဲသွားတဲ့မိကုံသဘောမျိုးပါပဲ။ဥလှစောအဲ့ကိစ္စနဲ့ပတ်သက်လို့ဖြေပေးပါလားခင်ဗျာ
။ကျွန်တော်သူတွေပြောမယ်။ကျွန်တော်အသက်18နှစ်တက္ကသိုလ်ကျောင်းသားဘဝကအဲ့မဆလာဆေးရနေချင်းဗမာဆေးရနာချင်းဆက်ကိုကျွန်တော်တောက်လျှောက်ဆက်နေလားလေးဆက်နေတယ်။ဒါမဲ့ဟိုနိုင်ငံမှာတော့ရှိတာပေါ့လေဟိုရန်သူရဲ့ရန်သူဟာမိတ်ဆွေပေါ့လေအဲ့လိုနော်အဲ့လိုအဲ့ချက်ထက်ရောက်သွားလိမ့်မယ်ဗမာစစ်တပ်ဟာအနေချက်တွေရှိတယ်အမားတွေအများကြီးရှာမှန်တယ်ဗျဗမာစစ်တပ်ကိုဆန့်ကျင်တဲ့အတွက်ကြောင့်မွတ်စလင်ရက်ဒီကယ်တွေကိုထောက်ခံတော့တဲ့ဘဝမျိုးရောက်သွားရင်တော့ဒီတောင်စုကြီးတွေအမတန်အနေရကြီးပါလေနော်အဲ့တော့ဗမာစစ်တပ်ကိုဆန့်ကျင်ရင်းနဲ့ဗမာစစ်တပ်ကိုတိုက်နေတဲ့အဲ့အစ္စလာမစ်ရက်ဒီကယ်တွေကိုထောက်ခံတယ်ဆိုတာကတော့အဲ့အမတန်အရင်လေးကြီးပါလေဒါပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်တော်နဲ့တော့တစ်ဆက်တည်းမြင့်ချင်ပါလေမြန်မာနိုင်ငံအခုကြုံနေရတဲ့အခြေအနေကအစ္စလာမ်ရက်ဒီကယ်အစ္စလာမ်အစွန်းရောက်မှုအခြေအနေကိုရောက်နေပြီလားကိုနိုင်ရောအမြင်သိချင်ပါလေ
ကျွန်တော်အတွေ့အကြုံကတော့ကျွန်တော်တော်လေးရောက်တဲ့အချိန်ပေါ့နော်ကျွန်တော်တွေ့ရတဲ့တိုင်းသားတွေအားလုံးကတော့အဲ့အချိန်မှာဗမာလူမျိုးဆိုရင်လုံးနဲ့ဓာတ်ရုပ်တိကျနိုင်ငံတွေလောက်ချင်တယ်အထူးသဖြင့်ဆိုရင်ရခိုင်နဲ့ကိုနိုင်လူမျိုးတွေဆိုလို့ရှိရင်ဒါတော်တော်လေးရှင်းလင်းချင်တယ်ရှိပါတယ်အဲ့တော့ဘယ်မှာလဲအခြေအနေကြီးကြောင်းမှုကြောင့်ပြည်တော်စစ်တမ်းမှာသွားကြရတာပဲအဲ့တော့အဲ့ဒါနဲ့အခုကဘင်္ဂလီလိုခေါ်ဆိုရင်ဂျာလိုခေါ်သူတို့နိုင်ချင်တာပေါ့နော်ကျွန်တော်တို့ကသူတို့ရဲ့စန္ဒတွေကိုဘယ်လိုမျိုးတွေ့ဆုံဆွေးနွေးအဖြေချမလဲဆိုတဲ့ကိစ္စတစ်ဖက်ကစဉ်းစားဖို့လိုတယ်လို့တစ်ဖက်ကလည်းကျွန်တော်တို့အနေနဲ့ကျွန်တော်အနေနဲ့ပြောရင်ကျွန်တော်တိုင်းသားကြီးလူမျိုးရှိခုဆိုတဲ့အဲထဲမှာအခိုင်လူမျိုးပေါ့မသတ်မှတ်နားလည်လက်ခံထားပြီလားအဲ့လိုပဲအများစုကလည်းရှိနေမှာတယ်အဲ့တော့တချို့လူတွေကဒီမင်းကြီးလေကြောင့်မလို့အစွန်းရောက်ပြီးတော့အစွန်းရောက်တဲ့တောင်းဆိုမှုကိုရှေ့ောက်ကြည့်နိုင်တယ်။ကျွန်တော်တို့ကိုယ်တိုင်လည်းရှိခဲ့ဘူးပဲ။ဒါပေမဲ့လို့အခြေခံကြတဲ့အဖြေကိုကျွန်တော်တို့ငင်းငင်းချမ်းချမ်းအေးအေးဆေးဆေးနဲ့ရှာနိုင်ဖို့လိုတာ။နောက်ပြီးတော့အခြေခံအခွင့်အရေးတွေလူသားချင်းစာနာမှုအမြင်နဲ့လည်းအခြေခံပြီးစဉ်းစားတာ။နောက်ပြီးတော့ဘုံရန်သူမပြတ်ပွဲစဉ်းစားတာပုံပြီးကောင်းပါလိမ့်မယ်လို့အကြံပြုချင်ပါတယ်လို့
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်တဦးရဲ့ပေးစာဖတ်ချင်ပါတယ်။ကိုတင်ငွေတဲ့သူပေးပို့ထားတာကတော့ဒီမိုကရေစီဆိုတာဘာကိုဆိုလိုမှန်းမသိသူတွေကဒီမိုကရေစီအနိုင်ကျင့်တယ်လို့အများကြီးလို့ရှင့်အီကိုကျွဲဖက်လို့ရတယ်ဆိုပြီးတော့ဒီမိုကရေစီကိုအဓိပ္ပာယ်ဖွင့်နေကြတော့ပြောနေသူတွေကိုယ်တိုင်ဒီမိုကရေစီရဲ့သဘောတရားကိုနားမလည်ကြတော့ဒီမိုကရေစီကရှစ်တက်ဖို့နေနေတာတာရက်နေုံနဲ့မကအောင်နောက်ဆုတ်ချင်နေတာပါလို့ပြောပါတယ်သူဆိုလိုရဲ့သဘောကျွန်တော်နားလည်တာကတော့တလုံးလုံးကဒီမိုကရေစီနဲ့အနိုင်ကျင့်တယ်ဆိုပြီးတဲ့သဘောမျိုးပေါ့နော်တမရကုစရဲ့သူကသူ့တော်တွေမှာပြောသွားတာရှိပါတယ်ခင်ဗျာကျွန်တော်ကတော့ခုနကရခိုင်မြောက်ပိုင်းကိစ္စကိုတော်လေး focus ပြောတဲ့ကိစ္စအနေနဲ့ကျွန်တော်ဒီမိုကရေစီအသွင်ကူးပြောင်းကိစ္စကိုပြန်ဆက်ချင်ပါတယ်ကျွန်တော်ကိုမျိုးရံအောင်တင်းကိုဖိတ်ခေါ်ချင်ပါတယ်ကိုတင်ငွေပြောထားတဲ့ကိစ္စမှာကိုမျိုးရံတင်းကိုမျိုးရံအောင်တင်းရဲ့အမြင်သိချင်ပါတယ်ခင်ဗျဟု
တ်ကဲ့ဒီနေ့ဒီမိုကရေစီဆိုတာကဟိုဗလန့်တင်းလို့ရတယ်ဗလန့်ကဒီမိုကရေစီ19တော့တော့ဒီမိုကရေစီဆိုတာ19ရောက်လာတော့နော်အနာချင်းလည်း19ရောက်လာပါဒီမိုကရေစီဆိုတာကလူများစုကျန်တဲ့ချက်နဲ့ဆက်လက်လုပ်ဖို့လိုချင်ပါလေ။ဒီမိုကရေစီရဲ့ဆန္ဒနည်းတွေကိုကြည့်လို့ရှိရင်ဒီမိုကရေစီကဒီလိုမျိုးတို့အတွက်ဆန္ဒဖြစ်တဲ့ဒါနဲ့သူတွေစနစ်ကိုကိုသာဖွယ်ရမယ်ဆိုတာအတိအကျမှတ်သားပြီးတာ။ဆိုတော့လူတွေစုအတန်ဖတ်ကြတာကိုသူကခွင့်ပြုပါလိမ့်မယ်။အဲ့တော့ဒီမိုကရေစီအနိုင်ကျင့်တယ်ဆိုတာဒီမိုကရေစီနားမလည်ဘူးလား
။ဟုတ်ကဲ့ခင်ဗျာ
။ဒါသာတစ်ခုပေါ့။ဒါတစ်ခုပေါ့။နောက်ဟုတ်ကဲ့ကျွန်တော်ဒီကစိုးရမစီရအောင်လို့ဆွေးနွေးတာပါတယ်ကျွန်တော်ကလည်းတော့ပါကျွန်တော်ကမြို့သားတင်နေရင်ကြားစီကိုလိုချင်ပါတယ်เนาะအဲ့တမလို့အောင်ကိုဒီကာပေးနေကြည့်တဲ့ Facebook account ကိုတိုက်တဲ့ကိစ္စဆိုရင် social media မှာကျွန်တော်ရှိပါတယ်ကျွန်တော်လက်မခံဘူးဒါတစ်ချက်တင်ပြီးကြည့်ပါတယ်เนาะဒါအဲ့ဒီလည်းငွေစုံချက်ချက်ပြီးစီးစုံချက်ချက်ကပေါ်မှာရှိနေတာလေဆိုတော့ငွေကကျွန်တော်ဘယ်လိုမှမလဲအားလေအဲ့ဒီပုံမှာကျဲနေစီးပွားရေးလူမှုရေးစီးစားရစမဲ့ချက်ပြဆက်နိုင်ရမှာအဲ့တော့နိုင်ငံရေးအောက်ရဲ့အချက်ပဲအဲ့တော့နိုင်ငံရေးအနာပိုင်ဖို့တော့ညော့လက်ရှိဆိုတော့ပါတီအစိုးရအဖွဲ့ပြီးတမတော်ကိုဘာလို့ဝေဒါမရှိရမယ်ဒါမှအောက်အစဉ်ကြီးနေမှာအခုလိုအဲ့ဒီမန်တိုင်းကိုရှိရမှာကမောကပါလိချက်တာပဲ
ဟုတ်ကဲ့ခင်ဗျာ
အဲ့တော့ဒီမှာချင်းညောမယ်ဟုတ်လို့
ဟုတ်ကဲ့ကြားပါလေ
ကျွန်တော်အချင်းချင်းကိုညှို့မယ်စုတာတက်ကို ညညနဲ့ဆိုရင်ကွာကိုယ်တိုင်မားလို့ဘာကြောင့်လဲဆိုတော့ဘာတော့ဒီလေအခုဆိုအမရှိကိုရှိနေပြီလားဖြစ်တာပါပြီးတော့ဖြစ်နေမှာအဲ့လိုမပါတော့ဟောမားနေတာဟုတ်ပြီအချင်းကြီးကကျွန်တော်ကအောက်လက်ခံတယ်လက်ရှိတမပေါင်းမှုကိုလက်ခံရတော့တမတော်ပြီးအချက်ပုံလည်းရောရမယ်ကျောင်းကနေဥစ္စာမလို့ပြပါမယ်။ဒါလို့ကြည့်ရမယ်။
ဟုတ်ကဲ့ကိုမျိုးရံအောင်သိဆိုလို့သဘောပေါက်ပါပြီ။ကျွန်တော်ဟွာလေးဒါနဲ့ပတ်သက်ပြီးတော့ဥလားစောမေးချင်ပါလေ။ဥလားစောကိုရံကပြည်သူ့တော်မှာဂျုံနေရတယ်ပြည်သူ့တော်ထဲမှာရှိတဲ့ခါကျတော့အဲတလောရုံးကတမတော်ကုစလီကပြောတယ်ဒီမိုစီနိုင်ကျင့်တယ်ဆိုတာတုံးတုံးပေါ့။တကယ်ပဲဒီမိုကရေစီနီးရလွတ်တော်ထဲမှာကျင့်နိုင်လား။ဥလားစောတော်တော်လေးဖြည့်ပြီးပါခင်ဗျ။မှန
်ဘူးဒါကတော့လေဟိုပြဒါ NLD နဲ့လွတ်တော်ထဲမှာရှိတဲ့ဒီတမတော်နဲ့တမတော်ကုစလီကြားထဲမှာတော့ကျွန်တော်ထင်တာကတော့ဝန်ရည်စရာကောင်းလောက်အောင် National Reconciliation ကပြတ်နေတယ်နော်ဒါမဲ့ကျွန်တော်လွတ်တော်ကိုယ်စားလှယ်ကြောင်းနဲ့ကျွန်တော်ပြောမယ်လွတ်တော်ဟာခုနပြောတဲ့ပေါ်လား UN Resolution နဲ့ပါတယ်လွတ်တော်ဟာ Democratic Country ဟာရပ်တန့်နေတယ်ပါဆိုတော့လုံးဝလက်မခံဘူးကျွန်တော်လွတ်တော်ဟာအသက်ရှင်နေတယ်ကောင်းတာလေးတွေကိုတော်တော်များများလုပ်နိုင်တယ်လွတ်တော်ရဲ့အနေအထားကိုကျွန်တော်တူးချင်းနေဆိုရင်ကျွန်တော်အားမရဘူးဒါမဲ့လွတ်တော်ဟာဒီဒီမိုကရေစီစနစ်မှာတောနေတဲ့မကနီဇင်တစ်ခုအောက်မှာလွတ်တော်ဟာတူနေသူဟန်နဲ့ရှင်းတန်းနေတယ်ကျွန်တော်နောက်ဆုံးလွတ်တော်နေမှာဆိုလို့ရှိရင်လည်းကျွန်တော်တို့အကျိုက်ခေါ်အောက်ဟုတ
်ကဲ့55စက္ကန့်လောက်ပဲချိန်ရတော့
ဆုံးဖြတ်ပြီးတော့ကျွန်တော်တန်ဖိုးရှိတဲ့ဥပဒေတစ်ခုကိုကျွန်တော်အတည်ပြုနိုင်တယ်အဲ့ဒါပဲလွတ်တော်မှာအာဏာချက်တွေရှိတယ်ဒါပေမဲ့လွတ်တော်ဟာဆက်လက်ရှင်းတန်းနေတယ်လွတ်တော်ရှင်းတန်းနေဆိုတာဒီမိုကရေစီဆန်ဆန်ရှင်းတန်းနေတာပဲ
ဟုတ်ကဲ့ခင်ဗျာဦးလာစောကျေးဇူးများကျင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်းရိုက်နေလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပြည့်တဲ့ဦးလာစောဒေါက်တာနိုင်အောင်ကိုမျိုးရန်အောင်တင်ကျေးဇူးများကျင်ပါတယ်ခင်ဗျာဆောရှင်နေအားလုံးလည်းကျေးဇူးတင်ပါတယ်ကျွန်တော်တို့ဒိုင်းရိုက်နေလိုက်အစီအစဉ်ဒီမှာကျွန်တော်ကိုပြပါခင်ဗျာ